ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုအတွင်းမှာအကြောင်းအမျိုးမျိုးကြောင့်အဖမ်းဆီးခံရပြီးအကျဉ်းတောင်အထုတ်ထောင်တွေကနေလွတ်ရပ်ဆေးသွားတဲ့မြန်မာနိုင်ငံရွှေပြောင်းအလုတ်သမားမြန်မာနိုင်ငံသားရွှေပြောင်းအလုတ်သမား140လောက်ကိုထိုင်းအာဏာပိုင်တွေကမတ်လ18ရက်နေ့မှာရနောင်းကနေကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးအေးမှာကပြောပြပါလိမ့်မယ်
ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုထဲမှာလူကုန်ကူးမှုတရားမဝင်နယ်စပ်ဖြတ်ကျော်မှုအပါအဝင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရပြီးလွတ်ရပ်ဆေးသွားတဲ့မြန်မာရွှေ့ပြောင်းလူသမား140လောက်ကိုထိုင်းအနာပိုင်းတွေကမတ်လ18ရက်နေ့ကပြည်နယ်နံပေးခဲ့တာပါဒီလိုပြည်နယ်နံပေးခံရသူတွေကိုရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေ့ပြောင်းလူသမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
ကျွန်တော်တို့ထိုင်းဆလေးပြည်နယ်မှာရှိတဲ့အကြောင်းမျိုးကြောင့်ဖမ်းခံရတာကျွန်တော်တို့ဖြစ်ပြောင်းလုပ်မှားတွေပေါ့လေအချို့ကလည်း45ရေးရှိတယ်လို့မျိုးတို့ချို့ကလည်း6လလောက်ထိနေရတဲ့လူတွေပါတယ်မြေတရားဝင်တဲ့ဆက်ဖြတ်ကျော်တာပါမယ်ပြီးလို့ရှိရင်အလုပ်ရှင်ပူတာလည်းချို့ရတဲ့ passport visa ပြတ်တဲ့ရှိတယ်ဆလေးပြည်နယ်လာပြီးတော့ကျွန်တော်တို့ကနောင်းဆဲမှာပေါ့တိတ်တိတ်ကျွန်တော်တို့အပြစ်ဒဏ်ပေးတော့ပေါ့စကွန်ရင်းနဲ့ဒေါ်လာ20မှာကျပိုးရတူပိုးတဲ့အောင်ပဲလောလောကနဲ့ကျိုးတောင်ရှိလူတွေတဲ့လွတ်ပြောင်းပေးတာပေါ့ကောတောင်းကလည်းကိုလည်းဒီစိတ်တာလေးစိတ်နဲ့ဖြစ်တာနဲ့တကယ်လို့ကျိုးဆိုရင်ဆန်းလေးလောက်ပြီးတော့လက်ခံကျိုးဆိုတာဗျအဲ့ဒီမှာအလုံးပေါင်းဆိုတရား38ဦးပါတယ်ခင်ဗျာဒီနေ့ပြည်နယ်နဲ့ပေးလိုက်တာ
ရနောင်းဘက်ကနေပြန်ပို့လိုက်တဲ့နေရက်ပြန်တဲ့မြန်မာတွေကိုမြန်မာနိုင်ငံတနင်္သာရီတိုင်းကော့တောင်းမြို့ကိုရောက်တဲ့အခါမှာကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးပြီးစောင့်ကြည့်ရေးစင်တာတွေမှာထားပြီးမှမြန်မာအာဏာပိုင်တွေကနေရက်ပြန်ပို့ပေးတာတွေကိုလုပ်နေကြောင်းကိုလည်းဦးမိုးဝေကပြောပါတယ်
။အရင်တော့ဆိုကျွန်တော်တို့တိုင်းနယ်ပြည်နယ်တွေကိုပြန်ပို့ပေးတာရှိတယ်။အခုကတော့ဒီရောဂါရှင်တွေကြောင့်မလို့ကော့တောင်းမှာဆက်ရေးထားရမယ်။ပို့သွေးတဲ့လူတွေဆက်လေးကြမယ်။ဒီမှာကျွန်တော်တို့ဒီကသလိုနေရက်ဒီတော့ပြန်ပို့ပေးတာပါ။
ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ကြခံပြီးလူရဲစစ်နေတဲ့မြန်မာနိုင်ငံသားတွေထောင်ထဲချီရှိနေပေမဲ့မြန်မာနိုင်ငံဘက်မှာကိုဗစ်ကပ်ဘေးကာလစောင့်ကြည့်ရေးစင်တာမလုံလောက်တဲ့အတွက်ထိုင်းဘက်ကပြန်လည်လွှဲပြောင်းတာကိုအကန့်အသတ်နဲ့ပဲလက်ခံနိုင်ပါတယ်။ထိုင်းအချင်းထောင်တွေအချုပ်တွေကနေလူရဲစစ်တဲ့မြန်မာတွေကိုမဲဆောက်မြဝတီမဲဆိုင်တာချီလိုက်ရင်နောင်းကော်တောင်နေဆက်လန်းတွေကနေပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်ဒီထဲမှာတော့မဲဆောက်မြဝတီချစ်ကြည်တရားနှစ်ကနေအများဆုံးလွှဲပြောင်းပေးတာဖြစ်ပြီးရင်နောင်းကော်တောင်ရေလန်းကတော့ကော်တောင်မျိုးကစောက်ကြီးစင်တာမှာလက်ခံနိုင်တဲ့လူဦးရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတစ်လမှာနှစ်ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်